ဗြိတိန်အောက်လွှတ်တော်အမတ်တချို့ကိုမြန်မာပြည်ဝင်ဝင်ဗီဇာညှင်းပယ်ခဲ့တဲ့အပေါ်မှာဗြိတိန်အမတ်တွေကစိတ်ပြက်ဒေါသထွက်နေကြပြီးတော့နှစ်နိုင်ငံဆက်ဆံရေးမှာလွှတ်တော်ကိုတုံ့ပြန်တာထက်ပိုးပြီးတော့အရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်းတတ်မှတ်ခဲ့တဲ့အကြောင်းဝါရင်အောက်လွှတ်တော်အမတ်တအုပ်ကပြောကြားခဲ့ပါတယ်။မြန်မာအစိုးရဘက်ကအဓိကညှင်းပယ်တဲ့အချက်၃ချက်ထဲမှာမြန်မာနိုင်ငံကိုလာဖို့လျှောက်ထားတဲ့ဗြိတိန်အမတ်တချို့ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့တောင်းဆိုသူတွေထဲမှာပါဝင်နေတာကြောင့်ဖြစ်တယ်လို့ပြောဖော်ပြထားပါတယ်။ဘရူးနီပြည်တင်အောက်လွှတ်တော်မှာမြန်မာအရေးဆွေးနွေးကြတာနဲ့ပတ်သက်လို့မိုင်းဂျင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။လန်ဒန်မြို့မှာရှိတဲ့မြန်မာတန်ယုံကပြည်တင်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီ IDC အဖွဲ့ဝင်အမတ်တချို့ကိုမြန်မာဗီဇာထုတ်ပေးဖို့ညှင်းပယ်တဲ့အကြောင်းကြားစာကို February 29ရက်နေ့ကကော်မတီအနေနဲ့လက်ခံရရှိခဲ့တာပါ။ဒါနဲ့ပတ်သက်လို့ IDC အနေနဲ့စိတ်ပြတ်မိကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့မနေ့ကဗြိတိန်အောက်လွှတ်တော်မှလည်းဒီကိစ္စကိုဆွေးနွေးပြောဆိုခဲ့ကြပါတယ်။နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌလေဘာပါတီဝါရင်အောက်လွှတ်တော်အမတ်စတီဖင်ထရစ်ကမြန်မာဘက်ကဗီဇာညှင်းပယ်ခဲ့တဲ့အပေါ်ကော်မတီရဲ့သဘောထားကိုအခုလိုပြောသွားပါတယ
်။ I'm deeply disappointed that the government of Burma has not granted visas for members
of မြန်မာနိုင်ငံကိုသွားရောက်မဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီ IDC ဖွဲ့ဝင်တွေကိုမြန်မာအစိုးရကပြည်ဝင်ဝင်ဗီဇာထုတ်မပေးတဲ့အပေါ်အလိုမဲ့စိတ်ပျက်ပါတယ်။ဒီလိုစိတ်ပျက်ဖွယ်ကောင်းတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအနာပိုင်တွေနဲ့လည်းဆက်သွယ်ပြောဆိုပြီးပါပြီ။မြန်မာနိုင်ငံနဲ့ပြင်ပမှာရှိနေတဲ့ဗြိတိန်အကူအညီပေးရေးအစီအစဉ်ရဲ့နောက်ထပ်ထောက်ပံ့မှုတွေအဖြစ်လှူဆောင်ပေးနေတဲ့IDC ရဲ့အရေးပါတဲ့ဆောင်ရွက်ချက်တွေကိုကျွန်တော်အသိမှတ်ပြုပါတယ
်။ဗြိတိန်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီအဖွဲ့ဝင်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံကို February 28ရက်နေ့မှာသွားရောက်ဖို့ပြင်ဆင်ထားခဲ့ကြောင်းအောက်လွှတ်တော်အမတ်စတီဖင်ထရစ်ကပြောပါတယ်။မြန်မာအာဏာပိုင်တွေဘက်ကဗီဇာညှင်းပယ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တရားဝင်တုံ့ပြန်ခဲ့တဲ့အချက်၃ချက်ကိုလည်း Mr. Trick ကအောက်လွှတ်တော်မှာအခုလိုပြောကြားခဲ့ပါတယ
်။ First that there is an extended public holiday in Burma.Secondly that access
မတည်အနေနဲ့မြန်မာနိုင်ငံမှာရရှိရုံးပေးရဖြစ်နေလို့ဒုတိယချက်အနေနဲ့လူညုံရေးခြေနေရရခိုင်ပြည်နယ်ကိုသွားရောက်ဖို့ဆက်လက်ကန့်သတ်ထားပြီးနောက်ဆုံးချက်ကတော့လွှတ်တော်အမတ်တွေမနေ့ကကြေညာချက်ထုတ်ပြန်တဲ့အထက်မှာပါတဲ့အချက်နဲ့တိုက်ဆိုင်နေတယ်လို့ကျွန်တော်ထင်ပါတယ်။အဲဒါကတော့မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရခိုင်ပြည်နယ်မှာစစ်တပ်ရဲ့လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူအဖြစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ဝန်ဝန်တောင်းဆိုတဲ့ဆာမှာ IDC အဖွဲ့ဝင်လွှတ်တော်အမတ်တွေကသူတို့ရဲ့ကိုယ်ပိုင်သဘောထားတွေနဲ့ပါဝင်လက်မှတ်ရေးထိုးခဲ့တဲ့အပေါ်မြန်မာအာဏာပိုင်တွေဘက်ကနှိမ့်ညွတ်ခြင်းမရှိခဲ့ဘူးဆိုတာပ
ါ။ရခိုင်ပြည်နယ်ပဋိပက္ခကိုဗြိတိန်အောက်လွှတ်တော်အနေနဲ့စိတ်ဝင်တစားအနီးကပ်စောင့်ကြည့်နေခဲ့ကြောင်းစတီဖင်ထရစ်ကဆိုပါတယ်။ဒါ့အပြင်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအထောက်အကူပေးရေးအကူအညီတွေကိုအင်းနဲ့အားနဲ့လှုံ့ဆော်ဖို့ရှိနေကြောင်းလည်းသူကပြောပါတယ်။IDC အဖွဲ့ဝင်လွှတ်တော်အမတ်တွေအတွက်ဗီဇာထုတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးအင်ဒရူးပက်ထရစ်နဲ့ဗြိတိန်နိုင်ငံသားရဲ့ဌာနအရာရှိတွေကနေမြန်မာအစိုးရဘက်နဲ့ရောလန်ဒန်မှာရှိတဲ့မြန်မာတန်ယုံနဲ့ပါဆက်သွယ်စ조사ဆောင်ရွက်ခဲ့ကြောင်းစတီဗင်ထရစ်ကအောက်လွှတ်တော်မှာတင်ပြသွားပါတယ်သူကိုယ်တိုင်လည်းလန်ဒန်မှာရှိတဲ့မြန်မာတန်အမတ်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ်
I myself spoke yesterday morning over the telephone to the Burmese ambassador.
ဒီစာကိစ္စနဲ့ပတ်သက်လို့မနေ့မနေ့ကမြန်မာတမ်မကြီးကိုကျွန်တော်ကိုယ်တိုင်ဖုန်းဆက်ပြောဆိုခဲ့ပါတယ်။တိုးတော်အမတ်တွေကိုဗီဇာညှင်းပယ်ခဲ့မှုပေါ်ဗြိတိန်နိုင်ငံသားရဲ့ဌာနကအရေးကြီးတဲ့ကိစ္စဖြစ်ဘယ်လိုဆောင်ရွက်နေတယ်လဲဆိုတာကိုလည်းကျွန်တော်ပြောပြခဲ့ပါတယ်။တိုးတော်ကိုတွန့်ပြန်တာထက်ပိုပြီးအရေးကြီးတဲ့အဆင့်ဖြစ်သတ်မှတ်ပါတယ်။အောက်လူတော်ဥက္ကဋ္ဌကိုယ်တိုင်လည်းမြန်မာတမ်မစီကိုစာရေးခဲ့တဲ့အတွက်အခုလိုဗီဇာညှင်းပယ်ခဲ့တဲ့အကြောင်းရင်းကိုသူတို့ဘက်ကတရားဝင်တွန့်ပြန်ခဲ့တာဖြစ်ပါတယ်။
အခုလိုဗီဇာညှင်းပယ်ခံရတဲ့အတွက်မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်အစိုးရဖွဲ့ဝင်ဝင်ကြီးတွေစစ်ဖက်ဆိုင်ရာအရာရှိကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဖို့ရှိတဲ့အစီအစဉ်တွေအားလုံးကိုဖျက်သိမ်းလိုက်ရတယ်လို့လည်းမစ္စတာထရစ်ကဆိုပါတယ်အခုလိုဗြိတိန်အောက်လွှတ်တော်အမတ်တချို့ကိုမြန်မာဘက်ကဗီဇာထုတ်ပေးဖို့ညှင်းပယ်တာဟာအယုတ်ဆိုးအကြီးတန်းတယ်လို့နိုင်ငံတကာအတိုင်းအဝန်မှာလည်းမြန်မာနိုင်ငံရဲ့တန်တမာရေးတိုက်ခါထိခိုက်မှုတွေရှိကြောင်းဗြိတိန်အခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့ Burma Campaign UK ညွှန်ကြားရေးမှူး Mark Farmana က VOA ကိုပြောပါတယ
် I think this is really damaging
ဒီကိစ္စကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာနဲ့ပတ်သက်တဲ့လှုပ်ဆောင်မှုတွေမှာထိခိုက်မှုတွေရှိနေပါလိမ့်မယ်မြန်မာနိုင်ငံကိုထောက်ပံ့ပေးနေတဲ့အကူအညီတွေထဲမှာအထူးသဖြင့်အစိုးရနဲ့လွှတ်တော်ကိုထောက်ပံ့မှုတွေနဲ့ပတ်သက်လို့ပြန်ပြီးတော့တုံ့တက်ဖို့အခုဆိုရင်ဗြိတိန်လွှတ်တော်အမတ်တွေကဗြိတိန်အစိုးရကိုတောင်းဆိုနေကြပါပြီ
မြန်မာနိုင်ငံအတွက်တစ်နှစ်ကိုဗြိတိန်နိုင်ငံကအကူအညီစတာလင်တန်ပေါင်း140ထောက်ပံ့ပေးနေတာဖြစ်ပါတယ်ဒါအပြင်ဗြိတိန်လွှတ်တော်ဘက်ကလည်း2018နဲ့2019ခုနှစ်တွေအတွက် မြန်မာနိုင်ငံကိုအကူအညီပေးဖို့စတာလင်တန်ပေါင်း100ရာထားပြီးသားဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ရပေမဲ့လည်း IDC အဖွဲ့ဝင်ဗြိတိန်အောက်လွှတ်တော်အမတ်တွေအနေနဲ့သူတို့ရဲ့ဒုတိယအစီအစဉ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဗြိတိန်နိုင်ငံကထောက်ပံ့ကူညီပေးနေတဲ့အခြေအနေတွေကိုလာမယ့်တောက်ကြနေ့မှာတွားရောက်ကြည့်ရှုမှာဖြစ်ပါရဲ့ရှင်။